မြန်မာနိုင်ငံနိုင်ငံရေးအပြောင်းအလဲဟာအမေရိကန်ပြည်ထောင်စုရဲ့တန်တမာရေးကြိုးပမ်းမှုရလဒ်ဖြစ်တယ်လို့သမ္မတအိုဘားမားကမနေ့ရုံးက West Point စစ်တပ်ကတော်မှပြောသွားခဲ့ပါတယ်။ USCB အမေရိကန်ခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ကတော့ဒါဟာတစိတ်တစ်ပိုင်းပဲမှန်ကန်ပြီးတစ်ဖက်မှာလည်းမြန်မာအစိုးရဘက်ကအမေရိကန်ရဲ့တိုက်ခတ်မှုတွေကိုဖယ်ရှားကျင်တာကြောင့်ဖြစ်တယ်လို့ဆိုပါတယ်။ဆက်သွယ်စုံစမ်းထားတဲ့ကိုသားညုံဦးကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စု West Point စစ်တပ်ကတူမှာမနေ့တုန်းကဒီသမ္မတအိုဘားမားကအမေရိကန်အစိုးရရဲ့နိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ပြောသွားတဲ့နေရာမှာဒီအစိုးရနိုင်ငံခြားရေးမူဝါဒအောင်မြင်မှုတာဒဂတစ်ခုအနေနဲ့မြန်မာနိုင်ငံကိုဥပမာပေးပြောသွားတာဖြစ်ပါတယ
် Thanks to the enormous courage of the people in that country and because we took the diplomatic initiative American leadership we have seen political reforms
မြန်မာပြည်သူတွေရဲ့ကြီးမားတဲ့တတ်သိပြောင်ပြောင်းမှုနဲ့အမေရိကန်ဥဆောင်ပြီးတန်တမာရေးကြိုးပမ်းမှုတွေလုပ်ခဲ့တာကြောင့်တချင်းကတကားပိတ်ထားခဲ့တဲ့လူအဖွဲ့အစည်းမှာတကားဖွင့်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေတွေ့လာရပါတယ်။မြန်မာကောင်းဆောင်တွေဟာအမေရိကန်နဲ့ကျွန်တော်တို့မဟာမိတ်နိုင်ငံတွေနဲ့ထိဆက်ဆက်ဆံနိုင်ဖို့မြောက်ကိုရီးယားနိုင်ငံနဲ့မိတ်ဖက်အဖြစ်ကနေခြေလှမ်းခွာလာပါတယ်
။မြန်မာနိုင်ငံရဲ့အပြောင်းလဲသာအောင်မြင်ခဲ့မယ်ဆိုရင်တော့အမေရိကန်ပြည်ထောင်စုအတွက်မဟာမိတ်နိုင်ငံတစ်တိုးလာလိမ့်မယ်လို့လည်းသမ္မတဥဘာမားကပြောသွားပါတယ
်။ We're now supporting reform and badly needed national reconciliation through assistance and investment.
တော်တမှုတွေကနောက်ကျောင်းပြန်လည်သွားနိုင်ပါတယ်။ဒါပေမဲ့လို့နောက်ပြန်မလဲပဲမြန်မာပြည်အပြောင်းလဲအောင်မြင်သွားမယ်ဆိုရင်အမေရိကန်ခေါင်းဆောင်မှုအနေနဲ့တနတ်တစ်ချက်မှမဖောက်ဖဲနဲ့မဟာမိတ်နိုင်ငံအစ်ရရှိလိုက်တာဖြစ်ပါလိမ့်မယ်
။မစ္စတာအိုဘားမားအမေရိကန်သမ္မတဖြစ်ပြီးနောက်ပိုင်းမှာပဲ Asia Pivot ဆိုတဲ့ဒီအာရှကိုအလေးထားတဲ့နိုင်ငံကြေးမူဝါဒအောက်မှာမြန်မာနိုင်ငံကိုတရိုက်ထိဆက်ဆက်ဆံမှုတွေလုပ်ခဲ့တာပါ။ဒီနောက်အပြောင်းလဲအချို့ဖြစ်လာတဲ့နောက်ဒီအရင်တုန်းကရှိခဲ့တဲ့အမေရိကန်ပြည်ထောင်စုရဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုလျှော့ပေးခဲ့ပါတယ်။USCB ခေါ်တဲ့ American ခြေစိုက်မြန်မာရေးလှုပ်ရှားမှုအဖွဲ့ပြောခွင့်ရသူ Jennifer Quayle ကတော့သမ္မတ Obama အခုလိုပြောဆိုသွားတာဟာပုံကြီးချက်လွန်းတယ်လို့ view ကိုတုံ့ပြန်ပြောပါတယ
် I mean I think it's partly true I mean the success and different changes that have taken place are not solely attributed
to divine no money လို့ထင်ပါတယ်ဒီအောင်မြင်မှုနဲ့အပြောင်းလဲတွေဟာ American ကြောင့်တက်တက်တော့မဟုတ်ပါဘူး American ရဲ့ပိတ်ဆို့တန်ခတ်မှုကိုမြန်မာကောင်းဆောင်တွေကဖယ်ရှားခြင်းနာရော American နဲ့မြန်မာအစိုးရကြားတန်တမာရေးဆွေးနွေးမိနိုင်မှုပါပေါင်းစုံပြီးဖြစ်သွားတာပါဒီအခြေအနေကိုသူ့အနေနဲ့ပုံကြီးချက်ပြောတယ်လို့ထင်ပါတယ်ဒါပေမဲ့လိမ်လည်တာတော့မဟုတ်ပါဘူ
းဥပမာဆွေးရလက်ထက်မှာမြန်မာဆွေးရနဲ့ထိဆက်ဆက်ဆံရမှုကိုကျင့်သုံးသလိုပဲတစ်ဖက်မှာဒဏ်ခတ်ပိတ်ဆို့မှုကိုလျှော့ချပေးမယ်ဥပဒေရတော့ဆက်ပြီးတော့ထားရှိနေတော့မှမကြခင်တုန်းကမြန်မာစစ်တပ်နဲ့ရင်းနှီးမြှုပ်နှံလုပ်ကင်တာကိုပိတ်ပင်တဲ့ဒဏ်ခတ်မှုကိုတက်တန်းဆက်တိုးထားပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စုကဒီယင်းနှိမ့်ညွှန်ကြတဲ့စီးပွားရေးလုပ်ငန်းတွေအနေနဲ့လူခွင့်ရေးစံနှုန်းစံထားတွေကိုလေးစားလိုက်နာတယ်ဆိုတာလုပ်ငန်းတွေနဲ့ပတ်သက်ပြီးတော့အများပြည်သူကိုပုံမှန်အစီအစဉ်ထုတ်ပြန်ပေးဖို့ကိုလည်းအဲ့ဒီဥပဒေမှာထည့်သွင်းထားပါတယ်။ဒါပေမဲ့ဒီ USCB က Jennifer Quayle ကတော့ဥပမာဆူရရဲ့မြန်မာအပေါ်နိုင်ငံကြေးမူဝါဒမှာအရင်ကလိုမဟုတ်ပဲနဲ့လူခွင့်ရေးအရာလေးပေးမှုအားနည်းလွန်းတယ်လို့မြင်ပါတယ
်။ We agree about engagement but we don't agree with the extent of the engagement. We feel as if the US
is ဆက်ဆံမှုကိုသဘောတူပါတယ်။ဒါပေမဲ့လို့လေဒီလောက်အတိုင်းစာကြီးကိုတော့သဘောမတူပါဘူးအမေရိကန်အစိုးရအနေနဲ့လှုပ်ဆောင်မှုအယံမြန်တယ်လို့ထင်ပါတယ်တစ်ဖက်မှာရှိနေသေးတဲ့လူခွေးနဲ့ဒီမိုကရေစီဆိုင်ရာစိုးရိမ်မှုတွေကိုလည်းတိတ်အေးမလုပ်ပါဘူးကချင်ပြည်နယ်ကလူအခွင့်အရေးခြေနေရိုဟင်ဂျာကိစ္စငင်းကြမ်းရေးလုပ်ငန်းစဉ်မှာလူနည်းစုလူမျိုးတွေရဲ့တောင်းဆိုချက်တိုင်းစီးရေးသဘောတူညီမှုတွေမရတာဖွဲ့စည်းပုံပြောင်းလဲရေးကိစ္စမဖြစ်တာစတဲ့စိုးရိမ်မကင်းဖြစ်စရာဥပမာတွေရှိနေပါတယ်
သမ္မတဥဘာမားရဲ့မိကွန်းထဲမှာဒီမြန်မာနိုင်ငံပါဝင်ပြောင်းလဲလာတဲ့နိုင်ငံချို့ကိုဥပမာပေးပြောသွားပြီးမြင်ဒီအပြောင်းလဲတွေကိုနေချင်းညချင်းဖြစ်လာဘူးတော့မျှော်လင့်ထားလို့မရဘူးလို့ပြောထားပါတယ်ဒီအတွက်လည်းသက်ဆိုင်ရာအစိုးရတွေနဲ့မကပါနဲ့ပြည်သူလူထုတွေနဲ့လည်းမဟာမိတ်ပြုထိဆက်သွားရမယ်လို့ဆိုထားပါတယ်သမ္မတဥဘာမားဟာ2012ခုနှစ်အကုန်ပိုင်းကမြန်မာနိုင်ငံကိုတမိုင်းဝင်ခီးတွားရောက်ခဲ့တယ်လို့ပဲအဲ့ဒီနောက်ပိုင်းမြန်မာနိုင်ငံကဖွံ့ဖြိုးရေးလုပ်ငန်းတွေအတွက် USAID ကတစ်ဆင့်အကူအညီတော်များများကိုလည်းပေးလာပါတယ်တဖက်မှာဒီအမေရိကန်ယင်းနှိမ့်ညွှန်မှုတွေကိုလည်းတွားရောက်လုတ်ကန်နိုင်ဖို့အတွက်အမေရိကန်အစိုးရအနေနဲ့အားပေးဆောင်ရွက်နေတာတွေတွေ့ရပါတယ်။ဒါပေမဲ့လို့အစိုးရရောယင်းနှိမ့်ညွှန်ကြမဲ့အမေရိကန်ကုမ္ပဏီတွေကပါလာမယ့်2015ခုနှစ်ရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်နေပုံရတာကြောင့်ဒီကြီးကြီးမားမားအမေရိကန်ယင်းနှိမ့်ညွှန်မှုတွေမြန်မာနိုင်ငံကိုဝင်ရောက်တာမျိုးတော့မရှိသေးပါဘူး။သမ္မတဥဘာမားအနေနဲ့ကတော့ဒီနှစ်အကုန်ပိုင်းမြန်မာနိုင်ငံကနေပြီးတော့အင်ရှင်ဖြစ်နေဆောင်ရွက်ရမယ့်အရှိအာရှထိပ်သီးအစည်းအဝေးကိုတက်ရောက်ဖို့မြန်မာနိုင်ငံကိုဒုတိယကြိမ်တွားရောက်ဖွယ်ရှိနေပါတယ်ခင်ဗျာ။